တိုင်းရင်းသားတွေကိုပြည်ထောင်စုကြီးတဲ့ကခွဲမထွက်စေခြင်းဘူးဆိုရင်ကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ပြဋ္ဌာန်းခွင့်နဲ့ဒဏ်တူခံစားခွင့်စတဲ့အာမခံချက်တွေပါတဲ့ဖက်ဒရယ်အခြေခံတွေကိုတိစောက်ပေးဖို့လိုကြောင်းပြည်ပအခြေစိုက်တိုင်းရင်းသားခေါင်းဆောင်တဦးကပြောပါတယ်။မကြာသေးခင်ကကျင်းပပြီးစီးသွားတဲ့ဒုတိယအကြိမ်27ရာစုပင်လုံညီနာခံမှာဘသူမှနိုင်ငံတော်ကနေဘယ်တော့ခါမှခွဲမထွက်ရဆိုတဲ့အချက်ထည့်သွင်းထားတဲ့အပေါ်တုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။နိုင်ငံရဲ့ရေရှည်အနာဂတ်ကိုထည့်စင်စားပြီးခွဲမထွက်ရေးဆိုတဲ့ကိစ္စကိုစိတ်ရှည်ရှည်နဲ့ဆွေးနွေးဖို့လိုတယ်လို့လည်းနိုင်ငံရေးလေ့လာသူတဦးကတုံ့ပြန်ပါတယ်။ကိုညာဝင်းအောင်ကအကြောင်းစုံကိုပြောပြမှာပါရှင်
။မေလ24ရက်ကနေ29ရက်နေ့ထိကျင်းပပြီးသွားတဲ့27ရာစုပင်လုံညီလာခံရဲ့နိုင်ငံရေးကဏ္ဍအစုအဖွဲ့လိုက်ဆွေးနွေးချက်တဲ့မှာနိုင်ငံတော်ဤနည်းမြေအပိုင်းခြားဟူသမျှသည်နိုင်ငံတော်မှမိမိအခါမှခွဲမထွက်ရဆိုတဲ့အချက်ကိုထည့်သွင်းဖော်ပြထားတာပါ။ဗြိတိသျှကိုလိုနီလက်အောက်1948ခုဖေဖော်ဝါရီလ12ရက်မှာချုပ်ဆိုတဲ့ပင်လုံစာရုပ်ထဲမှာတော့လွတ်လပ်ရေးရပြီလို့ဖက်ဒရယ်ပြည်ထောင်စုကိုတီထောင်ပြီး10နှစ်အကြာမှာတိုင်းရင်းသားတွေအနေနဲ့ခွဲထွက်လို့ကခွဲထွက်နိုင်တယ်ဆိုတဲ့အချက်ပါရှိခဲ့ပါတယ်။အကယ်၍တိုင်းရင်းသားတွေကိုပြည်ထောင်စုကြီးတဲ့ကခွဲမထွက်စေချင်ဘူးဆိုရင်ကိုယ်ပိုင်အုပ်ချုပ်ခွင့်တာတန်းခွင့်နဲ့ဒဏ်လူခံစားခွင့်စတဲ့အာမခံချက်တွေရှိဖို့လိုကြောင်းအမေရိကန်အနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ဆန်းစာပြည်နဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောဆိုလိုက်ပါတယ
်ကျွန်တော်တို့ကမခွဲထွက်စီချင်ရင်မခွဲထွက်အောင်တို့ပြပါတကယ်လို့ကျွန်တော်ရှာပြီဟာကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ထပ်ထမ်းခွင့်ဟာလားညီတူညီမျှဆန်းစာခွင့်အဲ့ဒါတွေရှိမယ်ဆိုရင်မတတ်ဘူးကျွန်တော်တို့ကအတူတူနေတာဘိုးဆိုင်တယ်ဘိုးကြီးမှကောင်းတယ်ပြီးထောင်စုဆိုတာပိုပြီးအားရှိတယ်ဆိုတော့ဖေဒရယ်အစိုးရဖေဒရယ်ပြည်ထောင်စုဖြစ်အောင်လုပ်ပေးမယ်ဖေဒရယ်ပြည်ထောင်စုဖြစ်တယ်ဆိုရင်ကျွန်တော်တို့ရှောင်နေလည်းမထွက်ပါဘူး
တိုင်းသားတွေဘယ်တော့အခါမှခွဲမထွက်ရဆိုတဲ့အချက်ကိုလူအချက်အရာထည့်သွင်းဖို့အစိုးရဘက်ကဆုံးဖြတ်ခဲ့ပုံရတယ်လို့နိုင်ငံရေးလေ့လာတုံ့တဲ့သူအမေရိကန်အင်ဒီယားနာပြည်နယ်မှာနေထိုင်တဲ့ဒေါက်တာတင့်ဆွေကမြင်ပါတယ
်အစိုးရကဒီအချက်ကိုထည့်ဖို့လိုတယ်လို့ဟုတ်ခင်ဗျာမမင်းလို့ထည့်တယ်လို့ကျွန်တော်ယူဆပါတယ်တကယ်လည်းခွတ်ထွက်လို့တဲ့အဖွဲ့အစည်းတွေကတော့သဘောတော့ကျမှာမဟုတ်ဘူးဒါပေမဲ့ခွတ်ထွက်တယ်လို့ဟိုရှိပြီးသားနေပြီးတော့လွတ်လပ်ရေးရကျင်နေဆိုတဲ့ဟာတွေကတော့ဟိုတိုင်းပြည်ပြည်သားတယောက်နေတယ်ကတော့ဟိုကျွန်တော်တို့ကမလိုလားဘူးခင်ဗျာဟိုအစိုးရကလည်းပြည်သူလူထုအတင်းနဲ့အစိုးရဆိုတော့ပြည်သူလူထုအတန်းနော်တိုင်းလားအပါဝင်တိုင်းလားလို့မဟုတ်တဲ့ခွဲဒီလူတွေရဲ့အမြင်ကိုလည်းချုပ်ပြီးတော့မြင်တဲ့ပတ်ကံလေးဆိုတာရက်တည်တယ်လို့ကျွန်တော်မြင်ပါတယ်
။1948ခုပင်လုံသဘောတူညီချက်ပါခွဲထွက်နိုင်တယ်ဆိုတဲ့အချက်ကိုအစိုးရကအဆုံးသတ်ချင်ပုံရတယ်လို့ဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်။1948ခုနှစ်တုန်းကသဘောတူခဲ့တဲ့ပြီးထောင်စုနဲ့ပေါင်းပြီး70နောက်ပိုင်းဆိုလို့ရှိရင်ပြီးထောင်စုနဲ့မနေချင်ရင်ခွဲထွက်လို့ရတယ်ဆိုတဲ့သဘောတူညီချက်ရှိတယ်။ဒီဟာလေးကိုရှိနေတဲ့မြတ်ကာလပတ်လုံးတိုင်းရင်းသားတွေကအချိန်မရွေးဒီစကားပြောပြီးတော့ကျွန်တော်ခွဲထွက်တော့မယ်အဲ့လိုပြောလာမှဆုံးလို့နောက်ထပ်တစ်ခါဒီကိစ္စကိုထပ်မပေါ်လာအောင်ဆိုပြီးတော့ဒီ27ရာစုပင်လုံးအောက်မှာသူကအဲ့ဒါကိုထည့်ပြီးတော့မှမိတိခါမြခွဲထွက်ပိုင်ခွင့်မရှိရဆိုတဲ့ဟာကိုထည့်လိုက်လို့ရှိရင်နောက်လည်းပြောလို့မရတော့ဘူးအဲ့ဒါကိုသူတို့ကဖြစ်စေချင်တယ်လို့ကျွန်တော်ထင်တယ
်27ရာစုပင်လုံးကြီးလာကမှာပြည်နယ်နဲ့တိုင်းပြည်အတွက်ကိုယ်ပိုင်ဖွဲ့စည်းပုံရေးဆွဲခွင့်တွေရလာမှာဖြစ်တာကြောင့်နိုင်ငံရဲ့ရေးကြီးအကျိုးစီးပွားအတွက်ခွဲမထွက်ရေးဆိုတဲ့အငင်းပွားမှုတွေကိုစိတ်ရှိရှိနဲ့ဆွေးနွေးနိုင်ဖို့လိုတယ်လို့ဒေါက်တာတင့်ဆွေကထောက်ပြပါရစေ။
2019ခုနှစ်ဒုတိယပင်လုံးဒီခင်းချင်းကနေပြီးတော့ဟလာပြည်နယ်ဖွဲ့စည်းပုံပြည်နယ်ခံစားခွင့်စတဲ့အခွင့်အရေးတွေကိုတွားကြလိမ့်မယ်။အဲ့လိုဖက်ဒရယ်ပုံစံနဲ့တုတ်ထတဲ့နိုင်ငံတွေဥပမာအိန္ဒိယနိုင်ငံလိုမျိုးပေါ့နော်ကြည့်လို့ရှိရင်အရင်တော့သဘောတူညီပြီးသားတွေအဲ့လိုသဘောတူပြီးသားတောင်မှတိုင်းပြည်တစ်ခုလုံးနဲ့ပတ်သက်တဲ့လုံခြုံရေးစီးပွားရေးစတဲ့အရာတွေမှာအခါအားလျော်စွာကျွန်တော်တို့ကြောင်းကြရတယ်။တိုင်းပြည်အနာဂတ်နဲ့ပြည်တော်စုအနာဂတ်ကြည့်လို့ရှိရင်တော့အဲ့ဒီတင်းကျက်တဲ့စဉ်းစားမှုတွေဟာတင်ချဆန်တဲ့ formula တွေပုံစံနဲ့ကျွန်တော်တို့မရဘဲနဲ့ဟိုနိုင်ငံရေးနည်းနဲ့ဆက်လက်ပြီးတော့ဆွေးနွေးကြရလေဦးမယ်လို့မြင်ပါတယ်ခင်ဗျာ။
ပြည်ထောင်စုပိုင်းကျင်းပပြီးသွားတဲ့27ရာစုပင်လုံညီလာခံမှာ UNFC ကညီညွတ်သောတိုင်းသားလူမျိုးများ Federal Council အဖွဲ့ဝင်၅ဖွဲ့မတက်ရောက်ခဲ့ပါဘူး UWSA ဝအဖွဲ့ဦးဆောင်တဲ့မြောက်ပိုင်းနဲ့ကိုင်းမဟာမိတ်ခုနှစ်ဖွဲ့ကိုယ်စားလှယ်တွေကတော့ အထူးပိတ်ကြားသူတွေအဖြစ်တက်ရောက်ခဲ့ပေမဲ့ NCA အပြည့်ရလမ်းကြောင်းတိုင်းမဟုတ်တဲ့ချင်းကပ်မှုမျိုးနဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်လို့ကြောင်းစာရန်းဆောင်ကိုဒေါ်ဆန်းစုကြည်တန်ပေးအပ်ခဲ့ပြီးရှေ့ဆက်လှုပ်ဆောင်မဲ့ငြိမ်းချမ်းရေးဖြစ်စဉ်အဆင်ပြေနိုင်ပါမလားလို့တချို့ကစိုးရိမ်နေကြကြပါခင်ဗျာ။